လေးစားရတဲ့သောတာရှင်များရှင်2017နှစ်သစ်ကသောတာရှင်များအတွက်မင်္ဂလာရှိတဲ့နှစ်သစ်ဖြစ်ပါစေ2017မှာသောတာရှင်များနဲ့မြမပြည်ပြည်သူပြည်သားအားလုံးအချင်းထောင်အပြီးပြီးကနိုင်ငံရေးအချင်းသားအားလုံးဘေးပြားဝေးကွာပြီးလူအင်ဆန္ဒတွေအမြန်ဆုံးပြည့်ဝကြပါစေခွဲခွာနေရတဲ့မိသားစုတွေအမြန်ဆုံးအတူတကွပြန်လည်ပေါင်းစည်းနေထိုင်ရပါစေလို့နှစ်သစ်မှာနှုတ်ခွန်းဆက်သလိုက်ရပါတယ်ရှင်ဒီနေ့ကကျမတို့မြမပြည်ကြီးနေချက်လက်အောက်ကနေဘဝတွေအသက်တွေစည်ကြီးတိုက်ပွဲဝင်ခဲ့လို့လွတ်လပ်ရေးရခဲ့တဲ့သမိုင်းဝင်နေ့တနေ့ဖြစ်တဲ့လွတ်လပ်ရေးနေပါပဲ။နေချက်လက်ကလွတ်လပ်ရေးရပြီးပြင်နဲ့ကျမတို့မြမပြည်ပြည်သူလူထုစစ်အာဏာရှင်စနစ်အောက်ကအခုချိန်ထိမလွတ်မြောက်သေးပါဘူး။တခြားလူတယောက်ရဲ့လွတ်လပ်မှုကိုလူယူသူဟာသူကိုယ်တိုင်လည်းမလွတ်လပ်ပါဘူး။ဖိနှိပ်သူရောအဖိနှိပ်ခံမှာကိုယ့်ရဲ့လူသားဘဝကိုအတူတူပဲဆုံးရှုံးရတာဖြစ်ပါတယ်။တိုင်းပြည်နဲ့လူမျိုးအတွေ့ကျင်းတော်လှန်ရေးထဲမှာအနှစ်20အချင်းထောင်ထဲမှာအနှစ်20ကျော်လူသားတစ်ယောက်ရဲ့လွတ်လပ်မှုတွေသုံးရှုံးခဲ့ရတဲ့ပါတီတန်းလှအကြောင်းကျမပြောပြရစီပါတီကမြဝကျုံးမော်ဇာတိသားဖြစ်ပါတယ်ပြည်ငိမ်မှုမရှိတဲ့တိုင်းပြည်ရဲ့လောကရန်လှိုင်းကပါတီကိုရိုက်ပုတ်ခဲ့လို့အေယာဝတီမြို့ရိုးကနေတောင်ရင်းမြို့ပဲခူးရိုးမှအချင်းထောင်အစရှိတဲ့နေရာတွေကိုရောက်ခဲ့ရပါတယ်ပါတီနှလုံးသားရဲ့တစိမ့်တပိုင်းဖြစ်တဲ့မြဝကျုံးမောင်ကနေဖာသီတောင်ရင်းမြစ်ကိုရောက်တဲ့အချိန်မှာအသက်20တောင်မပြည့်သေးပါဘူးသူ့ဘဝသူ့အကြောင်းကိုပြန်ပြောပြခဲ့တဲ့ဖာသီရဲ့ရည်ဝင်းမှုန်မှိုင်းနေတဲ့မျက်လုံးတွေကသူ့ရဲ့အတိတ်ခြေရာစီကိုပြန်ပြေးနေကြပါတယ်ခြေခွဲစရာတွေဝမ်းနည်းစရာတွေမခံမရနိုင်ဖြစ်မှုတွေအလွမ်းတွေကဖာသီရဲ့ဘဝအပေါ်မှာအုံဆိုင်မြို့မှိုင်းလိုနေပါတော့တယ်ပါတီတို့မြဝကျုံးမော်ဒေသမှာပြည်တွင်းစစ်မှုဝိုင်းခဲ့တယ်။အဲ့ဒီတုန်းကပါတီတို့အသက်ငယ်ငယ်လေးပဲရှိသေးတယ်။ပနတ်တန်တွေ၊ဘုံတန်တွေ၊အမြောက်တန်တွေ၊ကိုယ်ပင်လဲဝေးနေတဲ့နေ့တနေ့မှာပါတီကြီးကိုဝန်းဝဲအမေပြောက်ရှာခဲ့တယ်။ဖိုးခွားရင်အမိုးကိုပဲရွာကိုဈေးသွားရောင်းလိုက်အောင်မယ်တဲ့။ဈေးတောင်းခေါင်းရွက်သွားတဲ့မူခါကိုနောက်ဆုံးမြင်လိုက်ရတာပါပဲ။နုနယ်တဲ့ပါတီတို့ကလေးတွေရဲ့နှလုံးသားကိုမတန်မဆထိုးနှက်လိုက်တာကတော့ပြည်တွင်းစစ်မှုပဲ။အမိုးအမိုးလို့ငိုလိုက်တဲ့အကိုရဲ့အတန်ကအမြောက်တန်ကြီးလိုပဲညီကြီးတုန်ခါနေတယ်။တရွာလုံးရန်ငွေတွေပနတ်တန်ကြီးကြားမှာမကြောက်မညွန့်အမေပြောက်ရှာခဲ့တဲ့အကိုကသူ့အမိုးပြောက်သွားတဲ့နောက်မှာတခြားကလေးတွေလိုကစားခုံစားနဲ့ပျော်ပျော်ရွှင်ရွှင်မရှိတော့ဘူး။အဲ့ဒီလိုကာလာဇိုးကြီးထဲမှာဖာသီးကိုကြီးတင်းခဲ့ရတာ။ဖာသီးမှတ်မိသေးတယ်။1964မှာဖာသီးတို့ရွာဘေးမှာတိုက်ပွဲဖြစ်တုန်းက15မိနစ်ပဲကြာတယ်။စစ်တပ်ကအနိုင်တိုက်လိုက်တာရွာနာမည်ကပုတ်ကိုစူးတဲ့စစ်တပ်ကအနိုင်တိုက်လိုက်လို့အဲ့ဒီရွာကိုမြေလှမ်းပစ်လိုက်တယ်။ငကိုးရွာနာမည်ကိုကိုစူးအစားစစ်တပ်ကရွာနာမည်ကိုအစ်စ်ပြောင်းလိုက်တယ်စံပြကြေးရွာတဲ့အသက်16နှစ်မှာပါတီတောခုခဲ့တယ်။1965မှာတောင်ရင်းမြစ်မဲဆောက်ကိုရောက်လာတယ်။အဲ့ဒီတုန်းကလူငယ်စိတ်နဲ့မခံချင်းစိတ်ပဲရှိတယ်။နိုင်ငံရေးကိုနားမလည်ဘူး။ခေါင်းဆောင်တွေကနိုင်ငံရေးကိုတီဆောက်ပေးတယ်။အတွေးခေါ်တီဆောက်ပေးတယ်ခေါင်းဆောင်တွေမျိုးထွေးစိတ်ရှိလို့ဖာသီးနိုင်ငံရေးကိုနားလည်ခဲ့တာဖာသီးကိုနိုင်ငံရေးအတွေးခေါ်တိဆောက်ပေးတဲ့သူတွေကဗိုလ်ချုပ်မန်းပါဆန်းဗိုလ်ချုပ်ညမောင်စောကျော်မြတန်းတို့ပဲအမျိုးသားစိတ်လွန်ကဲမှုတွေကြောင့်မလိုလားအပ်တဲ့လူမျိုးရေးအထီးကယုံတွေဖြစ်ခဲ့ရတယ်ဘုံညာသူကြောက်ခဲ့ရတယ်ကရင်ဗမာအလုတ်သမားလယ်သမားစင်းရဲသားလူတန်းစားတွေနိုးကြားလာတဲ့အခါမှာကရင်ဗမာညီညွတ်ရေးကိုခွဲခြားလို့မရတော့ဘူးကရင်တော်လှန်ရေးတနတ်တန်လဲကြောင်းလဲသွားတယ်။ကရင်အမျိုးသားလွတ်မြောက်ရေးကနေစစ်အာဏာရှင်စနစ်ကြာဆုံးရင်းသမိုင်းလေကတိကိုခုံကူးသွားခဲ့တယ်။ကရင်ပြည်နယ်ပိတ်ဆို့ရေးတွေစတော့ခင်းတရကနေဖာသီးဘကိုးရိုးမကိုတက်ခဲ့တယ်။အနှစ်20လောက်ကြောက်ကြားတိုက်ပွဲတွေတကယ့်တိုက်ပွဲကြီးတွေနဲ့ဖာသီးကြုံခဲ့တိုက်ခဲ့ရတယ်။မြဝကျုံးပေါ်မှာဖာသီးတို့တော်လှန်ရေးသမားတွေကလူတို့နဲ့တပားတဲ့ဖြစ်အောင်နေခဲ့ကြတယ်။ဖာသီးတို့မှမူလဲရှိတယ်။ပြည်သူကိုရေနဲ့ငားလို့အလုတ်ကျွေးပြုရမယ်ဆိုတာပဲ။ဒီတော့မြဝကျုံးမော်မှာဒေသခံတွေရဲ့လေယာကိုင်းကျွန်းတွေကိုဖာသီးတို့ဝိုင်းကြီးလုပ်ပေးကြတယ်။တူလေးတူတဲကအတူသွားအတူစားနေကြတော့လူတို့တွေကဖာသီးတို့ကိုခင်းနေတာပေါ့။ပြည်သူလူတို့ကမှ ကိုကိုအကာအကွယ်ပေးတယ်ဆိုတာကိုဖာဖီတို့လက်တွေ့သိမြင်ခဲ့ရတယ်။ဖာဖီတို့ကလည်းဒေသခံတွေရဲ့လူမှုဘဝတွေအတွက်တတ်နိုင်သလောက်တာဝန်ယူကူညီဖြည့်ဆည်းပေးခဲ့တယ်။ဖာဖီတို့ကိုအတွေးအခေါ်လက်နဲ့တတ်ဆင်ပေးကြတဲ့ခေါင်းဆောင်ကြီးတွေကပြောဘူးတယ်။နိုင်ငံရေးပါတီတရက်ကလူဒန်းစားတရက်ရက်ကိုကိုစားပြုရတယ်။လက်နက်ကင်တော်လိုင်းရေးဆိုတာမှလည်းတိုက်ပွဲပုံသဏ္ဍာန်သာဖြစ်တယ်။တိုက်ပွဲပုံသဏ္ဍာန်ကိုဖိနှိပ်သူကပြဌာန်းတာအဖိနှိပ်ခံရသူကကြာဖန်းတာမဟုတ်ဘူး။ဖာထီးတို့ကိုလက်နက်နဲ့ဖိနှိပ်လို့သာလက်နက်နဲ့ခုခံရတာဖြစ်ပါတယ်တဲ့။ဖာထီးစကားကိုနားထောင်ပြီးအဖွားလူတို့တော်မာရဲ့လွမ်းသူစာစောင်းမားတွေကကာတွန်းဆရာကြီးဥပကျန်းကာတွန်းလေးကိုကျမသတိရမိပါသေးတယ်။1948ခုမေလ4ရက်နေ့ဆိုတာလွတ်လပ်ရေးရပြီး4လတိတိတည်းရှိပါသေးတယ်။ဥပကျန်းကလွတ်လပ်ရေးကိုဘေးချိတ်ထားပြီးအဲ့ဒီနေ့ထုတ်ဗမာခေတ်သတင်းစာမှာအခုလိုရေးဆွဲခဲ့ပါတဲ့အမောက်လေးတွေပေါ်စားကချုပ်တော့တနေ့နေ့မှာအကြီးအကျယ်မောက်ရတော့မယ်လို့ချုပ်နမိတ်ဖတ်လိုက်တယ်မဟုတ်လားအဲ့ဒါချုပ်ွက်တာမှားသွားလို့ချုပ်တို့အချင်းချင်းပြက်လို့ခွင့်ရမယ်နမိတ်ရတဲ့